2016ခုနှစ်အောက်တိုဘာလမောင်နှံနေကြားဆောင်ရဲစခန်းနေတိုက်ခိုက်ခံရပြီးချိန်ကစလို့ဘူးတီတော်မောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုနောက်ထပ်တက်တန်း2လတိုးလိုက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့အမိန့်နဲ့ဩဂုတ်လ9ရက်ဗုဒ္ဓနေ့ကကြေညာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဘူးတီတော်မြို့နယ်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ဒီဩဂုတ်လ9ရက်နေ့ကနေပြီးတော့เนาะကျွန်တော်တို့အဲ့မောင်တော်ရဲ့ဘူးတီတော်ရောเนาะအော်ဘူးငါချက်ပြီးတော့တက်တန်းတိုးလိုက်ခင်ဗျာငလာပါငါအဲဒီတက်တန်းတိုးလိုက်ဆိုတာကကျွန်တော်တို့ဒီမောင်ဘူးတခုထုတ်ဖို့ဆိုတာမလွယ်ပါဘူးအေးဒီဘူးတီတော်မောင်တော်ဆိုတဲ့အီဒီမီယာကအပြည့်ဖက်မှုကအမြင့်ဆုံးလူရှိနေတယ်အဲ့ဒီတဲ့ကြောင့်အီဒီအပြည့်ဖက်မှုကိုကာကွယ်တားဆီးနိုင်ဖို့အတွက်မောင်ဘူးထုတ်ထားတယ်လို့ကျွန်တော်တို့အင်းလူစဉ်းစားလိုက်ပါတယ်ခင်ဗျာ
မောင်တော်မှာည9နာရီနေ့နောက်တနေ့မနေ့9နာရီအထိအပြင်မထွက်ကြဘူးနဲ့ဘူးတီတော်မှာတော့ည10နာရီကနေနောက်တနေ့မနေ့9နာရီအထိညမထွက်ရအမိတ်တက်တန်းတိုးလိုက်တာဖြစ်ပါတယ်ပုံမှန်144ညမထွက်ရအမိတ်အရမြို့နယ်အတွင်းလမ်းမကြီးတွေအများပြည်သူသွားလာရာလမ်းတွေလမ်းတွေလမ်းကြားအများနဲ့တက်ဆိုင်တဲ့ဘာသာရေးကျောင်းနေရာတွေမှာလူ9ဦးသို့မဟုတ်9ဦးတည်းပို့ပြီးတမချိန်အတွင်းလူမစုကြဖို့ညမထွက်ကြဖို့တတိပေးထားတာပါရခိုင်ပြည်နယ်လုံခြုံရေးဟာစိုးရိမ်ပွေအခြေအနေရှိတာကြောင့်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဦးဆောင်နဲ့ခုနှစ်ဦးပါအဖွဲ့ကလည်းဩဂုတ်လ9ရက်နေ့ကတွားရောက်တွေ့ဆုံခဲ့ကြပြီးကာကွယ်ရေးဦးစီးချုပ်ကလည်းရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်လုံခြုံရေးအင်အားအခုထက်ပိုတိုးချပေးမယ်လို့ကတိပြုခဲ့တဲ့အတိုင်းအစိုးရတပ်ဖွဲ့ဝင်တွေဩဂုတ်လ10ရက်နေ့ကစစ်တွေ၄စိတ်ကိုဆက်ရောက်လာကြပါတယ်ဒီတပ်ဖွဲ့ဝင်တွေဟာမောင်နှောဒေသကိုတွားရောက်ကြမှာဖြစ်ပါတယ်အခုလိုအစိုးရတက်ကလုံခြုံရေးတိုးချလာတဲ့အပေါ်ကြိုးစားကြောင်း NLD ပါတီမောင်နှောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်းကြီးကပြောပါတယ
်မောင်နှောရဲ့ရတိတော်ရဲ့ဘူးတီတော်ရဲ့မစိုးရင်ရမြို့တော်မရှိပါဘူးစိုးရင်ရပါတယ်အဲ့ဒီနေရာတွေကကြောင်နေရများတယ်နောက်ပြီးလို့ရှိရင်နေရာတိုင်းနေရာတိုင်းမှာလည်းအစိုးရအစိုးရတွေကလည်းအများကြီးရှိတယ်အဲ့ဒီတော့ခြားရတဲ့လူတွေကလည်းဟိုဟာနေတယ်ဆိုလို့ရှိရင်ဘဝကလည်းဖြတ်ပြီးခြားရဖို့နေနေပါတော့အဲ့ဒီမှာကဒီမျိုးနှမျိုးရဲ့အကြောင်းမဖြစ်လို့ပြဿနာတွေကနေရာတိုင်းမှာနေရာတွေကခဏခဏဖြစ်ကြပါတယ်လက်ရှိအချိန်မှာလုတ်ပြတဲ့အရာတွေပေါ့
ဘူးတီရောမော်နိုဒေတာမှာမြန်မာတပ်မတော်ကအခုလိုလုံခြုံရေးတိုးချတာကိုကြိုးစိုးပေမဲ့ဒေတာကံပြည်သူတွေရဲ့လုံခြုံရေးကိုအမှန်တကယ်အကာအကွယ်ပေးဖို့တော့လိုကြောင်း ANP ပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ဒေတာကံတွေကအခုလောလောလတ်လတ်ကျွန်တော်တို့ကအကျဉ်းဖက်မှုကိုကျွန်တော်ခံနေရတယ်ဒါတို့က2016ခုနှစ်ဒီကကျွန်တော်တို့ကအကျဉ်းဆုံးမှုဖန်တာကြရခဲ့ရတယ်။2016ခုနှစ်မှာလေကျွန်တော်တို့ကတော့ဒေသခံတွေခိုင်းအမှုတွေကြီးတွေကထွက်ပြေးရတဲ့အခြေအနေတွေရှိနေတယ်။အဲဒီမှာလူကျုံရေးထွက်တော့ရဲဆိုတော့တော့တော့ပေါ့။ဒါပေမဲ့အဲဒီလူကျုံရေးတွေကဒါကျွန်တော်တို့ပြည်သူလူထုကိုကောက်ွယ်နိုင်ခွင့်ရှိဖို့လိုပါတယ်။အဲဒါကျွန်တော်တို့အခုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရေးရလုပ်ပေးခွင့်ကဘာမှရှိဘူး။ဒါမိချားသောရေးတွေရှိခဲ့ပါတယ်။မိချားသောရေးတွေကကျွန်တော်တို့ပြည်သူလူထုကိုကာကွယ်ပေးနိုင်တဲ့အခြေအနေမရှိဘူး။ဥဒေမှာလုပ်ပိုက်ခွင့်မရှိဘူး။အဲ၊ကိုင်းကြီးဖြစ်ဖြစ်မှာလေကျွန်တော်တို့တင်းတူပြီးတော့ပေးခဲ့တယ်။ပေးခဲ့တော်လည်းပဲဒီကိုင်းကြီးမှာခြေရောက်ကအသက်ပေးခဲ့ရတယ်ခင်ဗျ
။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်မောင်တော်ဘူးတီတောင်ရသိတောင်ပါဝင်တဲ့မေယူတောင်ကျော်ဒေသမှာအကြမ်းဖက်သမားတွေခိုးအောင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်မှုအရရော။ဩဂုတ်လ3ရက်နေ့ကမောင်တော်မြို့နယ်ကိုင်းကြီးကျွော်မှာမျိုးတိုင်းရင်းသား၈ဦးအသက်ခံခဲ့ရတဲ့ဖြစ်ရပ်တွေကြောင့်အခုလိုလုံခြုံရေးတိုးမြှင့်ပေးဖို့တောင်းဆိုလာကြတာဖြစ်ပါတယ်